ကမ္ဘာစစ်မှုထိပ်သီးနိုင်ငံ20ဖြစ်တဲ့ G20 အဖွဲ့ရဲ့ငွေလဲလှယ်နှုန်းတွေကိုအပြိုင်ဆိုင်လျှော့ချဖို့အဓိကရည်ရွယ်ဆောင်ရွက်တာမျိုးမလုပ်ဖို့အဖွဲ့ရဲ့ဗန္နာရေးခေါင်းဆောင်တွေကဆုံးဖြတ်လိုက်ကြပါတယ်။ငွေကြီးဈေးကွက်ကိုဆက်ပြီးတော့ဖွင့်ထားဖို့နဲ့အပြိုင်ဆိုင်ငွေတန်ဖိုးလျှော့ချတာမျိုးတွေမလုပ်ဖို့ရုရှားနိုင်ငံမော်စကိုမြို့မှာကျင်းပတဲ့ G20 အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးကစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာနိုင်ငံတကာငွေကြေးရန်မုံငွေအဖွဲ့ IMF ရဲ့ဦးဆောင်ညွှန်ကြားမှု Christine Lagarde ကလည်းထပ်ပြီးတော့ဖော်ပြလိုက်တာဖြစ်ပါတယ်။တချို့နိုင်ငံတွေမှာစီးပွားရေးအကျိုးအမြတ်တွေအတွက်ငွေတန်ဖိုးလျှော့ချဖို့ကြိုးစားမယ်ဆိုရင်သူတို့ရဲ့ငွေတွေကကျဆင်းနေတဲ့စီးပွားရေးနလန်ထူဖို့အရေးမှာလမ်းလွဲသွားနိုင်တယ်လို့နိုင်ငံရေးခေါင်းဆောင်တချို့နဲ့ယဉ်ညီမြုပ်နှံသူတွေကစိုးရိမ်ပူပန်မှုတွေရှိပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်ပြီးတော့တခြားနိုင်ငံတွေရဲ့အသာစီးရအောင်တွန်းအားပေးနိုင်ဖို့အတွက်ငွေတန်ဖိုးလျှော့ချခဲ့တဲ့ဂျပန်နိုင်ငံမှလည်းနောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။မကြသေးခင်ကဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကထိပ်သီးစီးပွားရေးကုမ္ပဏီကြီးတွေရဲ့အခွန်အနည်းဆုံးပေးဖို့ကြိုးပမ်းနေမှုတွေကိုတားမြစ်ပြီးတော့ထိုက်တဲ့နဲ့အခွန်ထမ်းဆောင်မှုရှိဖို့တွန်းအားပေးတဲ့လုပ်ငန်းစဉ်သစ်ကိုစတင်ခဲ့ပါတယ်။ထိပ်တန်းစီးပွားရေးလုပ်ငန်းရှင်နိုင်ငံကြီးတွေမှအခွန်နည်းနိုင်သမျှနည်းအောင်ပေးဖို့ကြိုးပမ်းမှုတွေကိုဆန့်စစ်ခဲ့တဲ့စီးပွားရေးကော်ပိုရေးရှင်းကြီးတွေရဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလေ့လာရေး OECD ရဲ့လေ့လာဆန့်စစ်မှုတွေပေါ်အခြေခံပြီးတော့ဒီအစီအစဉ်သစ်ကိုစပြီးဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။